တရုတ်နိုင်ငံကဒီနှစ်2020ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုမနစ်ကထက် 6.6 ရာခိုင်နှုန်းတိုးမြှင့်မယ်လို့ကြေညာပါတယ်။ဒီနှုန်းဟာအနှစ်30အတွင်းမှာကာကွယ်ရေးစရိတ်တိုးမြှင့်မှုတွေထဲမှာအနည်းဆုံးနှုန်းဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့နိုင်ငံတော်အစိုးရအသုံးစရိတ်စီရင်မှာကာကွယ်ရေးစရိတ်ကို American Dollar 188.16 Billion နဲ့ညီမျှတဲ့ယွမ်ငွေ 1.268 Trillion သုံးဆွဲမယ်လို့ဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒဏ်ခံထားရတဲ့တရုတ်နိုင်ငံရဲ့စီးပွားရေးဟာအခု2020ခုနှစ်ပထမ3လပတ်မှာပြီးခဲ့တဲ့နှစ်အလားတူအချိန်နဲ့ရှင်ရင်6.8ရာခိုင်နှုန်းကျုံသွားခဲ့ပါတယ်။ဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်အမျိုးသားလွှတ်တော်မှဝန်ကြီးချုပ်လီကဲချန်းကပြီးခဲ့တဲ့နှစ်အတွက်စီးပွားရေးသုံးသပ်ချက်ကိုတင်ပြသွားခဲ့ပေမဲ့အခုနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းခန့်မှန်းချက်ကိုပြောမသွားခဲ့ပါဘူး
။經濟運行總體平穩，國內生產總值達到99.1万亿元。
အခုနှစ်မှာအလုပ်ကိုင်တည်ငြိမ်ရေးပြည်သူတွေနေမှုထိုင်မှုဘဝတွေအဆင်ပြေရေးနဲ့ဆင်းရဲမွဲတင်မှုတိုက်ဖြတ်ပြီးချမ်းသာကြွယ်ဝတဲ့လူမှုအတိုင်းဝိုင်းဖြစ်အောင်လူရေးပိုင်းကိုဦးစားပေးလုပ်သွားရမယ်လို့ဝန်ကြီးချုပ်လီကဲချမ်းကပြောကြားပါရတယ်။1990ခုနှစ်ထဲကထုတ်ပြန်လာခဲ့တဲ့နိုင်ငံရဲ့ပြည်တွင်းအတည်ပြုထုတ်လုပ်မှုတန်ဖိုးရင်းမှန်းချက်ကိုတော့ဒီနှစ်မှာသူကဘာမှပြောမသွားခဲ့ပါဘူး။ဒါပေမဲ့နိုင်ငံရဲ့ကာကွယ်ရေးနဲ့စီးရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုပို့ပြီးလုပ်သွားမယ်အကြောင်းနဲ့ထောက်ပို့ရေးနဲ့ဆက်လက်နဲ့ပစ္စည်းပံ့ပိုးနိုင်စွမ်းကိုတိုးချဲ့သွားမယ်လို့ကတိပြုခဲ့ပါတယ်။ကာကွယ်ရေးဆိုင်ရာစမ်းသွစ်တီထွင်မှုတွေ၊သိပ္ပံနဲ့ဉာဏ်ပညာဖန်တီးမှုတွေကိုတိုးမြှင့်လုပ်သွားမယ်လို့လည်းဝန်ကြီးချုပ်လီကဲချောင်းကတရုတ်မျိုးသားလွှတ်တော်မှမိန့်ခွန်းပြောကြားသွားခဲ့ပါတယ်။